cause it only serves to make me more determined to achieve my final goal.
This decade has to be a 50-50 decade.
ဒီရစုဟာကျမအခွင့်ရေး50စီစတူရတဲ့ရစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ကွယ်လွန်လေးပြီဖြစ်တဲ့နယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဘယ်လာအက်ဘ်ဆက်ပဲဖြစ်ပါလေမြို့သမီးရေလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှဘယ်လာအက်ဘ်ဆက်ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုလ26ရက်နေ့ကို Women's Equality Day မြို့သမီးများတန်းတူခွင့်ရေးနေ့ဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါလေဩဂုလ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ်ဆနကယ်ဖောလ်စ်ရှိကမ္ဘာပေါ်မှာပထမဦးဆုံးမြို့သမီးအခွင့်ရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ်းအမှတ်နေ့ကြောင့်လည်းဖြစ်ပါတယ်။1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့သမီးများအခွင့်ရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူဘယ်လာအက်ဘ်ဆက်ဟာရှီနီတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။သူအနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့ကိုးဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှဥယျာဉ်တရာအနည်းအမျိုးသမီးဥယျာဉ်ရာကောဘယ်လောက်ရှိပါသလဲဆိုတာကိုဘယ်လက်အက်ဘ်ဆက်ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators.
အထက်လွှတ်တော်မှတရာအနည်းအမျိုးသမီးတဦးမှရှိပါဘူး။ဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးတစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ဘယ်လက်အက်ဘ်ဆက်ကပြောသွားတာဖြစ်ပါတယ်အခုလက်ရှိမှာတော့အမေရိကန်ထက်လွတ်တော်မှာအမျိုးသမီးအမတ်21ဦးရှိပြီးအောက်လွတ်တော်မှာတော့အမျိုးသမီးအမတ်84ဦးရှိလာပြီးဖြစ်ပါတယ်အောက်လွတ်တော်အမတ်ဘယ်လက်အက်ဘ်ဆက်ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုပ်ဆောင်ခဲ့ရမှာတတိရှိရှိအပေါင်းအရင်တန်တန်နဲ့ပြောကြားခဲ့တာတွေနဲ့အမတ်တရတွေအများကြီးရှိပါတယ်တခုကတော့
A woman's movement is a movement of all women and fundamental
မြို့သမီးလှုပ်ရှားမှုဟာမြို့သမီးအလုံးကိုကုစားပြုတာဖြစ်ပါတယ်မြို့သမီးလှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတီးထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြစ်ရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ကျမတို့ရဲ့မျက်မှောက်ကာလအတွက်တောင်မဟုတ်ပါဘူး။အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒီကနေ့ကျမတို့စူဝေးတာဟာအနာဂတ်ဘဝရှိရေးအတွက်ဖြစ်ပါလေ။ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့သားသမီးတွေသားသမီးတွေရဲ့အတိုင်းအဝန်းတွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါလေ။ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါလေလို့ဘယ်လက်အက်ဘ်ဆက်ကမြို့သမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေအထားပဲကိုဖော်ဆောင်သွားခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာဘယ်လက်အက်ဘ်ဆက်တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လေကြားမှဒန်းတူအခွင့်အရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီးဖြစ်ပါတယ်။အမေရိကန်မှာအမျိုးသမီးဒန်းတူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့သမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NUHB လို့ထုတ်ောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမှတ်တည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ်
။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကယ်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့ မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်ထနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲMiss McGregor ga
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American Pioneer အနေနဲ့ English Colony လက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ်ခြေတော့ပေါ်ကိုရက်တီလိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအချို့တော်ဆောင်ရွက်ရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့သူများမဲပေးပိုင်권ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်권ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်권ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွေကြီးညာစာရန်ကြီးကိုစနီကာဖောစ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်권လွတ်လပ်စွာနေထိုင်권နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်권တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆက်ရှိနဲ့19ရာစုကမြို့သမီးတွေမဲပေးပိုင်권မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ဂျင်ညာစာရန်ကြီးမှဝေဖန်ထားပါတယ်။
He has compelled her to submit to laws in the formation of which she had no voice.
မြို့သားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်권မရှိကြဘဲလက်ခံလိုက်နာကြရတယ်။မြို့သမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝန်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted.
မြတ်စွန်းကြီးမမေအလားလာရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ညာစာရန်ကြီးမှထောက်ပြထားပါတယ်။ဒါကြောင့်မို့လဲမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လေညာစာရန်ကြီးမှထောက်ပြထားပါတယ်။
Now, in view of this entire disfranchisement of one half the people of this country, we insist that they...
ကုလိုမတရားတဲ့ဥပဒေတွေ၊ဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ဖက်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်권တွေ၊ခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်တို့Seneca Falls တင်ရစာရန်ကြီးမှာဖော်ပြထားပါအကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများဂန္ဓာကိုညှိကုံးချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve